ကမ္ဘာတစ်ဝှမ်းမှာကိုဗစ်ရောဂါကူးစက်သူအရေအတွက်စုစုပေါင်း323သန်းကျော်ရှိလာပြီဖြစ်ပြီးသေဆုံးသူက5သန်းခွဲရှိပြီလို့ကိုဗစ်ကူးစက်မှုအခြေအနေစောင့်ကြည့်မှတ်တမ်းတင်နေတဲ့ American Johns Hopkins တက္ကသိုလ်ကဒီကနေ့ထုတ်ပြန်ပါတယ်ဒီနေ့ထိဆိုရင်ကမ္ဘာတစ်ဝှမ်းကာကွယ်ဆေးအရေအတွက် 9.6 ဘီလီယံအထိထိုးပြီးသွားပြီလို့လည်း Johns Hopkins တက္ကသိုလ်ကပြောပါတယ်တရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့စောင်းရာသီအိုလံပစ်အားကစားပွဲမတိုင်ခင်နိုင်ငံတော်မိုင်းကျူဟိုင်းမြို့မှာအော်မီကရွန်ပြန့်နှံ့ကူးစက်နေတာကိုထင်ကျုံနိုင်မှုတရုတ်အာဏာပိုင်တွေစူးစမ်းနေရပါတယ်။အမေရိကန်နိုင်ငံသားတွေကတော့နောက်သတင်းနှစ်ပတ်ဒါမှမဟုတ်အဲ့ဒီအချိန်ပတ်ဝန်းကျင်လောက်မှာအမေရိကန်အစိုးရကအခမဲ့ပေးတဲ့ကိုဗစ်ရောဂါရှိမရှိအိမ်မှာနေရင်းစစ်ဆေးနိုင်တဲ့ပစ္စည်းတွေလက်ခံရရှိကြမှာဖြစ်ပါတယ်။အဲ့လိုမျိုးစစ်ဆေးတဲ့ပစ္စည်းတွေဟာစိုင်းတွေမှာဝယ်လို့မရတော့တော့ဖြစ်နေတာပါ။အိန္ဒိယနိုင်ငံမှာတော့စနေနေ့တုန်းကကိုဗစ်ရောဂါကူးစက်သူ 26,000 ကျော်ထပ်တိုးတယ်လို့ကျန်းမာရေးဌာနကထုတ်ပြန်တာကြောင့်မနေ့တောက်ကြန်လေးကအရေအတွက်တဲ့ကိုဗစ်ကူးစက်သူ 4,600 ကျော်ပိုများလာပါတယ်